သူကြီးဩစတြေးလျကိုတွားရောက်ခြင်းကခီးပန်းတဲ့အတွက်ဟောပြောပွဲအစီအစဉ်တစ်ခုကိုဖျက်သိမ်းခဲ့ရပါတယ်။ဟောပြောပွဲလုပ်တဲ့မတ်လ20ရက်နေ့မှာဒေါ်စုမြန်မာပြည်ပြန်ရောက်သွားပါတယ်။မတ်လ24ရက်နေ့ရောက်တော့ NLD ဗဟိုကော်မတီဝင်ဦးဝင်းထိန်ဩစတြေးလျကပြန်ရောက်လာပြီးသူထက်စာတင်တာကိုဒေါ်စုလက်မခံလို့ပြန်လာရတာလို့ဆိုပါလေ။ခွန်ဆက်ခွန်နည်းအရွယ်နိုင်ငံရေးသမားကအပင်ငရဲချမှာဆိုလို့ပါတီကထွက်ရတာလို့ဆိုတဲ့အတွက်နိုင်ငံရေးနဲ့အပင်ငရဲဆက်ဆက်တဲ့သဘောဖြစ်နေပါလေ။တရားဝတီတိုင်းဝန်ကြီးချုပ်ရာဒူးကနှုတ်ဆက်သွားတဲ့ဦးမန်းကျော်နီလဲ86နှစ်ရှိပါပြီ။ NLD ပါတီရဲ့တက်ကြီးရုပ်ပြဿနာကိုမိမောင်းထိုးပြသလိုဖြစ်နေပါလေ။ NLD ပါတီဟာဒေါ်အောင်ဆန်းစုကြည်ကိုဗဟိုစုရအဖြစ်ထားပြီးတည်ထောင်တဲ့ပါတီဖြစ်လို့အသက်ကြီးလာတဲ့ကောင်းဆောင်ပိုင်းကိုဆက်ခံရေးမှာပြဿနာရှိလာပါလေ။ဆစ်အာနာရှင်ရဲ့ဖိနှိပ်မှုတံကိုနှစ်ပေါင်းများစွာခံခဲ့ရတာမို့ခေါင်းဆောင်မွေးယူချိန်မရှိပါဘူး။ဆစ်ဘုံကြီးစိုးချိန်မှာနိုင်ငံရေးခေါင်းဆောင်ပေါ်ထွက်ဖို့အခွင့်အလမ်းမရှိပါဘူး။ NLD ပါတီဟာတက်တန်းအနှစ်30မှာညီလာခံဗကြိန်းက2013မှာကျင်းပနိုင်ခဲ့ပါလေ။ဒုတိယညီလာခံကိုဒီနေ့ထက်ကျင်းပမယ်လို့ညွှန်လဲရပါလေ။
NLD ပါတီရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်အများစုဟာ65နှစ်ကျော်နေကြပြီဖြစ်ပါတယ်။သမရဦးဝင်းမြင့်နဲ့ကျော်ဝင်းရပုဂ္ဂိုလ်ဒေါက်တာဇော်မြင့်မောင်က66နှစ်ဒေါ်အောင်ဆန်းစုကြည်က82နှစ်ဦးဝင်းထိန်က89နှစ်ရှိပြီဖြစ်ပါတယ်။ဒေါ်စုကိုတစ္ဆာရှိတဲ့ဗဟိုကော်မတီဝင်တွေဟာဆုံးဖြတ်ချက်ချနိုင်သူမျိုးဆက်ဟောင်းတွေဖြစ်ကြပါတယ်။မျိုးဆက်သစ်ခေါင်းဆောင်တွေမရှိတဲ့အတွက်တကြီးရွယ်အိုတွေကိုပဲအမျိုးမျိုးနဲ့သုံးနေပုံရတယ်လို့ဆောင်းပါရှင်ဂျွန်အဲမွန်ကမတ်လ28ရက်နေ့ထုတ် Wall Street Journal မှာရေးသားထားပါတယ်။မျိုးဆက်သစ်ခေါင်းဆောင်ပိုင်းကိုအချိန်မီမွေးမထုတ်နိုင်ရင်နိုင်ငံရေးတိုက်ပွဲတွေဆက်လက်ဆင်နွှဲဖို့ခက်ခဲလာလိမ့်မယ်လို့ဆိုပါတယ်။ဦးဝင်းထိန်ဟာနှလုံးရောဂါရှိသူဖြစ်ပြီးအိတ်တဲ့အခါအောက်ဆီဂျင်ဘူးနဲ့အသက်ရှူနေရလို့ထွက်ခွင့်တောင်းတာဖြစ်တယ်လို့ဆိုပါတယ
်။အလုတ်ကနားကျင်ပေမဲ့နားခွင့်မရတဲ့ဦးဝင်းထိန်ကိုကြည့်ပြီးNLD မှာခေါင်းဆောင်ရှားပါးနေပုံကိုယွန်အမွန်ကထောက်ပြပါတယ်။ဒါပေမဲ့ NLD ဦးအောင်ရှင်ကတော့လူငယ်ညီလာခံချင်းပါတီခေါင်းဆောင်သစ်တွေမွေးထုတ်နိုင်ဖို့ကြိုးပမ်းနေတယ်လို့ဆိုပါတယ်။ NLD မှာလူငယ်တွေရှိပေမဲ့အပေါ်ပိုင်းရောက်ဖို့အလွန်လေးကွေးတာကြောင့်ရည်ရွယ်ချက်ကြီးမားတဲ့လူငယ်တွေဟာအခြားနေရာဌာနတွေကိုကူးပြောင်းသွားကြတယ်လို့ယွန်အမွန်ကဆိုပါတယ်။ဒေါ်စုဟာသူ့ကိုရှင်နိုင်တဲ့လူကိုမလိုချင်တဲ့အတွက်ရှင်းလေးလုံးခေါင်းဆောင်တွေကို NLD ကိုယ်စားလှယ်အဖြစ်2015ရွေးကောက်ပွဲမှာရှင်းပြန်ခွင့်မပေးတာလို့ဂျွန်အမွန်ကထောက်ပြပါတယ်။အသက်80ကျော်တမဒါကို60ကျော်နဲ့အစားထိုးနိုင်ပေမဲ့ဒေါ်စားစုကြည်နေရာကိုဆက်ကံမဲ့သူမရှိဖြစ်နေပါတယ
်။ NLD ဖွဲ့ချုပ်မှာပါတီဝင်လူငယ်9000ကျော်ရှိပြီးအဲ့ဒီတွေက9000ကျော်ကိုတာဝန်ပေးထားကြောင်းသိရပါတယ်။ဒုတိယအကြိမ်မြောက် NLD လူငယ်ညီလာခံကိုမကြသေးမီကနေပြည်တော်မှာကျင်းပခဲ့ပါတယ်။ညီလာခံတက်ရောက်တဲ့လူငယ်260ကျော်ဟာလာမယ့်2020ရွေးကောက်ပွဲအတွက်တွန်းအားတွေဖြစ်တယ်လို့ပါတီတဘာပတိအဖွဲ့ဝင်ဦးဝင်းထိန်ကပြောကြားသိရပါတယ်။ဒါဟာအနှစ်30အတွင်းဒုတိယအကြိမ်ကျင်းပတဲ့လူငယ်ညီလာခံဖြစ်ပြီးပထမအကြိမ်ညီလာခံကို2013မှာကျင်းပခဲ့ပါတယ်။ NLD ပါတီကိုဝင်ရောက်သူတွေတိုးပွားနေစေဖြစ်ပါတယ်။ဖေဖော်ဝါရီလကကြားပြည်နယ်မှာပါတီဝင်ဖြစ်လာသူ2000ကျော်ရှိပါတယ်။ပါတီစည်းကမ်းထိန်းသိမ်းရေးမှာဦးဝင်းထိန်နေရာကိုဦးညံဝင်းကအစားထိုးဆောင်ရွက်နေပါတယ
်။တကယ်တော့2015ရွေးကောက်ပွဲမှာကိုယ်စားလျာ85ရာခိုင်နှုန်းနိုင်ထားတဲ့ NLD ဟာလွတ်တော်မှာအလွယ်တကူဥပဒေပြုပြီးသမရနဲ့ဒုသမရကိုစိတ်ကျက်ခတ်နိုင်တဲ့အခြေအနေရှိပါတယ်။အခြေခံဥပဒေကိုပြင်ဆင်မှတ်တာစစ်တပ်ကိုယ်စားလှယ်ရဲ့ထောက်ခံမှုလိုအပ်ပါတယ်။ဒါပေမဲ့လွန်ခဲ့တဲ့နှစ်ဧပြီလမှာကျင်းပတဲ့ကြားပြတ်ရွေးကောက်ပွဲမှာတော့ NLD ဟာ58ရာခိုင်နှုန်းသာအနိုင်ရရှိတာတွေ့ရပါတယ်။ NLD အစိုးရကိုအယုံကြည်နေပါလာတဲ့သဘောဖြစ်ပါတယ်။2020ရွေးကောက်ပွဲမှာလူကြိုက်များတဲ့ရှင်းလေးလုံးပြည်သူ့ပါတီဝင်ရောက်ရှင်ပြိုင်မှာမို့မဲဆန္ဒရှင်အတွက်ရွေးချယ်ရနိုင်ငံရေးပါတီတွေပုံများလာမှာဖြစ်ပါတယ်။NLD အစိုးရရဲ့ရည်မှန်းချက်ပန်းနိုင်တွေဖြစ်တဲ့ပြည်သူ့လူမှုစီးပွားရေးဘဝတိုးတက်ရေးပြည်သူငြိမ်းချမ်းရေးနဲ့အခြေခံဥပဒေပြင်ဆင်ရေးမှာဘယ်လောက်ခရီးရောက်တယ်ဆိုတာကိုပြည်သူကကြည့်ပါလိမ့်မယ်။နှစ်ပေါင်းများစွာပုံစံကျနေတဲ့အတွေ့အမြင်နဲ့အလေးအထားကိုပြုပြင်ပြောင်းလဲဖို့အထူးလိုအပ်နေတယ်လို့သမရသည့်ဦးဝင်းမြင့်ကပြောပါတယ်။စ စားဆောင်ရေးအားနည်းနေတုန်းမှာစနေဟောင်းကဘျူရိုကရေစီရန်ပြားလက်ပတ်နေတုန်းကို NLD ဝန်ကြီးတွေဟာခက်ခက်ခဲခဲနဲ့ရုန်းကန်လှုပ်ဆောင်နေရပုံကို VOA သတင်းတော့ကမချာမီကပဲသတင်းပို့တာဖြစ်ပါတယ်ခင်ဗျာ။